This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့တော်တာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားများပေါင်းတဘာဝပြီးဆရာနာရှင်ပြီးတို့မှကင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီဖွဲ့သားများမှဆုတောင်းမြတ်တာပို့သလာရပါတယ်ရှင်။ဒီကနေ့2025ခုနှစ်ဖေဖော်ဝါရီလ20ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းအစီအစဉ်များစတင်ထုတ်လွှင့်ပေးပါရမရှင်။ပထမဦးစွာစည်ရည်သတင်းကောက်နှုတ်ချက်များကိုຫນွေဦးနိုင်မှတင်ဆက်ပေးမှာဖြစ်ပါရဲ့ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ20ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စည်ရည်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရဲ့ခင်ဗျာ။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့စင်ပံဝင်းနယ်ကိုးပင်တာဂရလန်အတိုင်းစစ်ကြောင်းထိုးလာတဲ့စစ်အုပ်စုကိုတိုက်ခိုက်မှုမှာစစ်သား6ဦးထပ်မံနေသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မကွေတိုင်းစင်ပေါင်ဝင်းမြို့နယ်ကိုးပင်တာဂရလန်အတိုင်းခြေချင်းစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ပြူစောထီးတွေပဒေသာမိုင်းတွေနဲ့ဖောက်ခွဲတိုက်ခိုက်ခဲ့ရာစစ်သား6ဦးထပ်မံနေသေဆုံးပြီး10ဦးကျော်ဒဏ်ရာရသွားတယ်လို့တရက်ခံရအမှတ်7တပ်ရင်းကထုတ်ပြန်ထားပါတယ်။စစ်ကောင်စီရဲ့တပ်မ88လက်အောက်ခံတပ်တွေကထုံနှုတ်အင်အားတွေနဲ့ပြူစောထီးတွေနဲ့ဖွဲ့စည်းထားတဲ့အင်အား90ခန့်ပါစစ်ကောင်စီစစ်ကြောင်းဟာစင်ပေါင်ဝင်းမြို့နယ်ကိုးပင်တာဂရလန်ပိုင်းကိုနေမြေရှင်းလင်းဖို့ဖေဖော်ဝါရီလ10ရက်နေ့ကနေစပြီးတော့ခုနှစ်ရက်ကြာစစ်ကြောင်းထိုးလာတာလို့တရက်ခံရအမှတ်7တပ်ရင်းကအသိပေးထားပါတယ်။စစ်ကောင်စီဘက်ကဘူမှုအောင်စော်ဖြူဦးဆောင်တဲ့အဲ့ဒီစစ်ကြောင်းဟာကိုးပင်တာဂရလန်ပိုင်းမှာရှိတဲ့ကိုးပင်ရွာကစပြီးဘန်းကုန်းရွာအထိနေမြေရှင်းလင်းဖို့ကြိုးစားခဲ့တာလို့သိရပါတယ်။ခုလိုစစ်တပ်ဘက်ကနေမြေရှင်းလင်းဖို့ကြိုးစားလာတဲ့အတွက်တော်လန်ရေးတပ်တွေကဝစိမ်းမြောင်နဲ့ကြက်မွေးနှုတ်ရွာကြားမှာပရိသာမိုင်းနှလုံးနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဖောက်ခွဲတိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်6ဦးထပ်မံတည်ဆုံးခဲ့ပြီးတော့10ဦးကျော်ဒဏ်ရာရသွားတဲ့အတွက်စင်ပေါင်ဝဲမျိုးဘက်ကတပ်ပြန်ဆုတ်သွားတယ်လို့သိရပါတယ်။ဒီတိုက်ခိုက်မှုမှာတော်လန်ရေးတပ်တွေဘက်ကထိခိုက်မှုမရှိပေမယ့်စစ်တပ်စစ်ကြောင်းကမိုင်းဆွဲခံရတဲ့နေရာအနီးကပြည်သူပိုင်နေအိမ်နှလုံးနဲ့တဲနှလုံးတနက်တွေ40မမဘုံသီးတွေနဲ့ပြစ်ခတ်ပြီးတော့မီးရှို့ဖျက်ဆီးခဲ့တယ်လို့တရက်ခရံအမှတ်7တပ်ရင်းကထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်ခြေချင်းစစ်ကြောင်းကိုတရက်ခရံအမှတ်7တပ်ရင်းနေပြည်တော်တပ်ရင်း932နဲ့နေပြည်တော်တပ်ရင်း834တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးနောင်ချိုမှာစစ်တပ်ကဂျက်ဖိုက်တာနဲ့ဘုံကျဲတိုက်ခိုက်တဲ့အတွက်အရဲသား3ဦးသေဆုံးပြီး4ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်တအောင်ပြည်တက်မဟာနှစ်နေမြေနောင်ချိုမြို့ကိုစစ်ကောင်စီတပ်ကဂျက်ဖိုက်တာနဲ့ပုံကျဲတိုက်ခိုက်တာကြောင့်ဒေသနေအရဲသား3ဦးသေဆုံးပြီးတော့4ဦးဒဏ်ရာရသွားတယ်လို့ PSLF TNLA သတင်းနဲ့ပြန်ကြားရေးဌာနကဒီကနေ့ဖေဖော်ဝါရီလ20ရက်နေ့မှာထုတ်ပြန်ပါတယ်။မနေ့ကဖေဖော်ဝါရီလ19ရက်နေ့ည8:13မိနစ်ကအချိန်မှာနောင်ချိုမြို့ဘူတာရက်ကွက်နဲ့ပြည်သူစေယုံဘော်ကိုဘုံနှလုံးကျဲချတိုက်ခိုက်ခဲ့တာလို့သိရပါတယ်။အခုလိုဘုံကျဲတိုက်ခိုက်မှုကြောင့်ဘူတာရက်ကွက်မှာနေတဲ့ဒေသနေပြည်သူ2ဦးသေဆုံးပြီးတော့3ဦးထိခိုက်ဒဏ်ရာရသလိုပြည်သူစေယုံကိုဘုံကျဲမှုကြောင့်ဒေသနေပြည်သူ2ဦးသေဆုံးခဲ့ရပြီးတော့2ဦးဒဏ်ရာရသွားတယ်လို့အသိပေးထားပါတယ်။တရုတ်အစိုးရရဲ့ဈေးစင်ပေးချက်အရတရုတ်နိုင်ငံကုမင်းမြို့မှာတအောင်တက်မတော် TNL နဲ့စစ်ကောင်စီတို့ဖေဖော်ဝါရီလ16ရက်နေ့နဲ့18ရက်နေ့တို့ကတွေ့ဆုံဆွေးနွေးခဲ့ပေမယ့်ဆွေးနွေးမှုအဆင်မပြေဘူးလို့ထုတ်ပြန်ပြီးနိုင်ပိုင်းအကြောင်းမှာပဲစစ်ကောင်စီဘက်က TNL ထိန်းချုပ်ရာဒေသတစ်ခုကိုဘုံကျဲတိုက်ခိုက်ခဲ့တာပဲဖြစ်ပါတယ်။နှစ်ရက်တာဆွေးနွေးပွဲမှာနှစ်ဖက်တပ်တွေရောက်နေတဲ့နေရာမှာရပ်တန့်ပြီးတော့အပြစ်ရက်ဆေးရန် ထိုးစစ်ဆင်ရင်ဒရုန်းလက်နက်ကြီးလေယာဉ်ပုံကျဲတိုက်ခိုက်ခြင်းများရက်တန့်ရန်နှင့်နှစ်ဖက်ထိန်းချုပ်နေမည်အတွင်ပြည်သူများစာဝတ်နေရေးနှင့်စီးပွားများတည်ဆောင်းနိုင်ရေးဖြတ်တန်းသွားလာခွင့်ပြုရန်စတဲ့အချက်တွေကို TNL ဘက်ကစူးနွေးခဲ့ပေမဲ့ခက်ခဲတဲ့အခြေအနေတွေကြောင့်သဘောတူညီမှုမရခဲ့ဘူးလို့မနေ့ကညနေပိုင်းမှာ TNL ကအသိပေးထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတိုက်ပွဲဖြစ်တာမရှိဘဲအရဲသားပြည်သူတွေကိုရွေကျဲရှိရှိဥတီဘုံကျဲတိုက်ခိုက်နေတဲ့အတွက်မိဘပြည်သူများအနေဖြင့်စစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုတွေကိုရှောင်ရှားနိုင်ရေးစစ်ရေးတတိအမြင့်ရှိရန်လိုအပ်ပြီးတော့လေချောင်းရံမှကာကွယ်နိုင်ရေးလေချောင်းရံကာကွယ်ရေးဆိုင်ရာနီလန်းတွေလိုင်နာဆောင်ရွက်ဖို့ TNL ကတိုက်တွန်းလို့ဆိုထားပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ6ရက်နေ့ကလည်းနောင်ချူမြို့တပြေတောင်ဖျားကုန်းကိုစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်ဒေသနေပြည်သူတို့ထိခိုက်ဒဏ်ရာရခဲ့သေးတယ်လို့ PSNLF TNL သတင်းနဲ့ပြန်ကြားရေးဌာနမှတ်တမ်းတွေအရသိရပါပါတယ်ခင်ဗျာဆလဘီပေါင်းတယ်မြို့နယ်တစ်ပုတ်အထိုင်စခန်းကပြန်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုမိုင်းဆွဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းပြည်ခရိုင်ပေါင်းတယ်မြို့နယ်မှာရှိတဲ့တစ်ပုတ်အထိုင်စခန်းကပြန်လာတဲ့စစ်ကောင်စီတပ်ဖွဲ့ကို၃ချိန်မိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ပြည်ခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PPDF 3631တပ်ရင်းကပြောပါရယ်တစ်ပုတ်အထိုင်စခန်းကနေတက်အချင်းအပြောင်းလှုပ်ပြီးပြန်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကတစ်ပုတ်ရွာနဲ့ညောင်နီပင်ရွာကြားမှာမနေ့ကဖေဖော်ဝါရီလ19ရက်နေ့ည10:00နာရီခွဲကမှတိုက်ခိုက်ခဲ့တာလို့သိရပါတယ်ပြည်ခရိုင်ပြည်သူ့ကာကွယ်ရေးတပ်မတော်3631 PPDF တပ်ရင်းတပ်ခွဲ2နဲ့တပ်ခွဲ5ကရဲဘော်တွေမိုင်းဆွဲတိုက်ခိုက်ခဲ့တာဖြစ်ပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေထိခိုက်မှုရှိနိုင်ပေမဲ့ညအချိန်ဖြစ်တာကြောင့်တိုက်ဆုံမှုရှိမရှိအတည်ပြုနိုင်ဖို့ဆက်လက်စုံစမ်းနေစေလို့အတည်ပြုထားပါတယ်မိုင်းဆွဲခံလိုက်ရတဲ့စစ်ကောင်စီတပ်ဖွဲ့ကလက်နက်ငယ်တွေနဲ့ပြန်လည်ပစ်ခတ်တာတွေရှိပေမဲ့ပြည်သူ့ကာကွယ်ရေးရဲဘော်တွေထိခိုက်မှုမရှိဘူးလို့သိရပါတယ်ခင်ဗျာဆလဘီချောင်းဦးမုံရွာလမ်းပိုင်းမှာကျင်းနီရင်တန်းကိုမိုင်းဆွဲတိုက်ခိုက်မှုမှာအက်ဆစ်တင်ကားထိမှန်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စကိုင်းမြို့အခြေဆိုင်တပ်မ33ကလုံခြုံရေးယူပြီးတော့မုံရွာအခြေဆိုင်အနောက်မြောက်တိုင်းစစ်ဌာနချုပ်နာမခဘတ်ထွက်လာတဲ့ကျင်းနီရင်တန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့ရမှာအက်ဆစ်တွေတင်ထားတဲ့ကားထိမှန်သွားတယ်လို့ Area 71 People's Defense Force အဖွဲ့ကပြောပါတယ်။တမ33ကစစ်သားတွေပါတဲ့ဂျမ်းမာကားတွေနဲ့လုံခြုံရေးယူပြီးတော့ဂျင်းနီတည်ဖို့လာတဲ့တွဲကားနဲ့ဂျင်းနီထုတ်ရမှာအသုံးပြုတဲ့အက်ဆစ်တင်လာတဲ့ကားကိုမနေ့ကဖေဖော်ဝါရီလ19ရက်နေ့နေ့လယ်တနာရီခန့်မှာတော်လန်ရေးတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်ခဲ့တာလို့သိရပါတယ်။ဒီတိုက်ခိုက်မှုမှာအက်ဆစ်တွေတင်လာတဲ့တွဲကားတစ်စီးသာမိုင်းထိမှန်ခဲ့တာကြောင့်လမ်းတစ်လျှောက်အက်ဆစ်တွေယူဖိတ်ကဆက်လက်မောင်းနှင်သွားတယ်လို့သိရပါတယ်။ကျင်းနီရင်တန်းလုံခြုံရေးအတွက်ကင်းဆောင်နေတဲ့စစ်သားတွေကတော်လန်ရေးတပ်ဖွဲ့တွေကိုလိုက်လံပစ်ခတ်ခဲ့ပေမဲ့အထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့လည်းအတည်ပြုထားပါတယ်။ဒီတိုက်ခိုက်မှုကိုမုံရွာမြို့နယ်ပကဖဖောက်ခွဲရေးအဖွဲ့နဲ့အတူ Area 71 PDF မုံရွာအဖွဲ့နေစည်းမချားလက်နက်ကြီးတပ်ဖွဲ့နဲ့ကမင်းမဏီ KMN အဖွဲ့တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆလဘီရေးမော်လမြိုင်လမ်းမကြီးပေါ်မှာတိုက်ပွဲပြင်းထန်လာနိုင်တယ်လို့ရေးဘလူးသတိပေးတဲ့သတင်းကိုတင်ပြပေးပါမယ်။မွန်ပြည်နယ်ရေးမော်လမြိုင်လမ်းမကြီးပေါ်မှာတိုက်ပွဲပြင်းထန်လာနိုင်တယ်လို့ရေးဘလူးကောင်းဆောင်သတိပေးပြောကြားလိုက်ပါတယ်။ရေးမြို့နယ်ကွန်တူးကျေးရွာမှာတက်ဆွေးထားတဲ့အကြံဘက်စစ်ကောင်စီတပ်ဖွဲ့ကိုရေးဘလူးအဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ရမှာစစ်တပ်ဘက်ကထိခိုက်သေးဆုံးမှုတွေရှိခဲ့တာကြောင့်ရေးဘလူးအဖွဲ့ကောင်းဆောင်ကအခုလိုသတိပေးပြောဆိုလိုက်တာဖြစ်ပါတယ်။တော်လိုင်းအင်အားစုတွေစုမှုနယ်မြေဖြစ်ခဲ့တဲ့ရေးမော်လမြိုင်လမ်းပိုင်းကကွန်တူးရွာတဝိုက်ကိုစစ်ကောင်စီဘက်ကတက်ဆွေးလာတာကြောင့်ဖေဖော်ဝါရီလ19ရက်နေ့ကစပြီးတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်လို့သိရပါတယ်။စစ်ကောင်စီခြေလင်းတက်ရင်နဲ့ခြေမြန်တက်ရင်တွေဖြစ်တဲ့ခလာယ19ခမယ586နဲ့ခလာယ136တို့ပူးပေါင်းတက်ဆွေးထားတဲ့ကွန်တူးကျေးရွာကုန်းဒီတော်ဖျားကုန်းနေရာကိုရေးဘလူးတက်ခွဲတက်ရင်နှင့်မြေပြင်တိုက်ခိုက်ရေးတက်ခွဲနဲ့ဒရုန်းတက်စိတ်တို့ကဖေဖော်ဝါရီလ19ရက်နေ့မှာဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ရေးဘလူးကောင်းဆောင်ကအသိပေးထားပါတယ်။ဒါကြောင့်ရေးမော်လမြိုင်ကားလမ်းပေါ်မှာတိုက်ပွဲတွေပြင်းထန်လာနိုင်တဲ့အတွက်ကြောင့်စစ်ကောင်စီတက်ဆွေးရနေရာတွေနဲ့ရေးမော်လမြိုင်လမ်းပိုင်းကိုအသုံးပြုသွားလာနေသူတွေအနေနဲ့သတိထားသွားလာကြဖို့တိုက်တွန်းလိုက်တာဖြစ်ပါတယ်။ဖေဖော်ဝါရီလ5ရက်နေ့ကလည်းရေးလမ်းမကြီးပေါ်ကွန်တူးနဲ့နှင်းဆောင်ကျေးရွာကြားတံတားအနီးမှာတက်ဆွေးထားတဲ့စစ်ကောင်စီစစ်စေးရေးဂိတ်ကိုတိုက်ခိုက်ခဲ့ရမှာစေအုပ်စုဘက်ကအနည်းဆုံး9ဦးသေဆုံးသွားတယ်လို့မွန်ပြည်သစ်ပါတီဆရာနာရှင်တိုက်ဖြတ်ရေး NMSBAD တပ်ဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရေးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စစ်ရေးသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်။အခုပြည်တွင်းသတင်းများကိုကျမပူပူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။မင်္ဂလာညချမ်းပါရှင်။ခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ20ရက်နေ့ရေဒီယို NUG ညပိုင်းပြည်တွင်းသတင်းများကိုစတင်တင်ဆက်ပေးပါမယ်ရှင်။ကျမကတော့ပူပူပါ။ပထမဦးစွာ89နှစ်မြောက်ချင်းမျိုးသားနေ့အတွက် CRPH နဲ့ NUG တို့ကတဝန်လာများပေးပို့တဲ့သတင်းကိုတင်ဆက်ပေးပါမယ်။89နှစ်မြောက်ချင်းမျိုးသားနေ့အတွက် CRPH နဲ့ NUG တို့ကတဝန်လာများပေးပို့ခဲ့ပါတယ်။ပြည်တော်စုလွတ်တော်ကိုစားပြုကော်မတီမှပေးပို့တဲ့တဝန်လာမှာချင်းတိုင်းသားတို့အနေဖြင့်ချင်းတိုင်းသားတို့၏အမျိုးသားအမတ်တဆိတ်ဖြစ်သောအောက်ချင်းငှက်တို့၏အတိတ်ပဲဖြစ်တဲ့လူမျိုးနှင့်မျိုးနွယ်စုကိုကာကွယ်ဆောက်ရှောက်သောမေတ္တာတရားကြီးမာပြီးတည်ဆာရှိသောစီလုံးညီညွတ်မှုကိုပေါ်ဆောင်သောစာတီစိတ်တတ်များကိုကင်ဆယ်ပြီးမြန်မာနိုင်ငံတွင်ဆရာနာရှင်များနှင့်အာနာရှင်စနစ်မှန်သမျှအဆုံးသတ်ရေးကြိုးပမ်းဆောင်ရွက်သွားကြစေလိုကြောင်းအလေးနက်တိုက်တွန်းအပ်ပါတယ်လို့ပါရှိပါရယ်။နေဦးတော်လှန်ရေးလေးနှစ်ပြည့်ခဲ့ပြီဖြစ်တော်လဲတိုင်းရင်းသားပြည်သူများ၏မလျော့သောဆွေခိုင်မာသည့်စိတ်ဓာတ်ရှင်သန်နေသည့်မျှော်လင့်ချက်တို့နှင့်အတူရှေ့ဆက်ချီတက်နေကြသည့်အတွက်မဝေရောသည့်အချိန်ကာလမှာဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုစီတို့အရောက်လှမ်းနိုင်တော်မှာဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်ကတဝန်လာမှာဖော်ပြပါရယ်။အမျိုးသားညီညွတ်ရေးအစိုးရ၏တဝန်လာမှာတော့မင်္ဂလာရှိသောချင်းမျိုးသားနေ့အခါတများတွင်ချင်းပြည်အတွင်ရှိချင်းမျိုးသားခေါင်းဆောင်ကြီးများချင်းလူမျိုးစုများချင်းပြည်သူလူထုနှင့်ချင်းအနွယ်ဝင်လူနည်းစုများအပါအဝင်ချင်းတိုင်းသားမဟာမိတ်တော်လိုင်းရဲဘော်ရဲဘက်တပ်ဖွဲ့ဝင်များအားလုံးဘေးရန်ကင်းကွာပြီးစိတ်အီချမ်းသာခြင်းကိုယ်အီချမ်းသာခြင်းနဲ့ပြည့်စုံကြပါစေကြောင်းအမျိုးသားညီညွတ်ရေးအစိုးရကဥစွာမေတ္တာပို့သဆုတောင်းအပ်ပါတယ်လို့ဖော်ပြပါရယ်။ယခုလက်ရှိနေဦးတော်လိုင်းရေးကာလငြိမ်းချမ်းစွာဆန္ဒပြခဲ့သောပြည်သူလူထုအားအကြမ်းဖက်အာဏာရှင်လက်ပါစီစစ်တပ်ကပြစ်ခတ်ဖြိုခွင်းသောအခါတွင်ချင်းအမျိုးသားတို့၏တူမီလက်နက်ဖြင့်ပြည်သူကိုကောက်ွယ်ပေးခဲ့ပြီးဆရာနာရှင်ကိုစတင်ခုခံတွန်းလှန်သည့်တမိုင်းသည်လည်းအထင်ရှားဖြစ်ခဲ့သည်မှာဂုံယူဝမ်းမြောက်ဖွယ်ရပင်ဖြစ်တယ်လို့ဆိုပါရယ်။ယခုပြည်သူ့နေဦးတော်လှန်ရေးတွင်လည်းချင်းတိုင်းရင်းသားများအတွက်ဥဆောင်ဥရပြုလျက်ရှိကြသည့်တော်နိုင်အဖွဲ့အစည်းအတီးတီမှခေါင်းဆောင်ကြီးများအနေဖြင့်အချင်းချင်းရင်းနှီးပွင့်လင်းစွာဆွေးနွေးညှိနှိုင်းတာမင်ကလွတ်လပ်ပြီးကိုပိုင်ပြဋ္ဌာန်းခွင့်အပြည့်အဝရှိသောချင်းဒေသကိုအတူတကွလက်တွဲထူထောင်နိုင်ရန်လည်းအမျိုးသားညီညွတ်ရေးအစိုးရကမျှော်လင့်တယ်လို့ဆိုထားပါတယ်ရှင်။ဆက်လက်ပြီးတော့ခင်မဲရစ်နဲ့မြန်မာမိသားစုများနယူးယောက်တွေ့ဆုံဆွေးနွေးပွဲသို့ပြောင်းစုဝင်ကြီးနော်ဆူဆနာလက်လာဆိုနဲ့တမ်မတ်တီဦးကျော်မိုးထွန်းတို့တက်ရောက်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ဒေါအောင်ဆန်းစုကြည်တားငယ်ခင်မဲရစ်နဲ့မြန်မာမိသားစုများနယူးယောက်မှာတွေ့ဆုံဆွေးနွေးပွဲသို့ပြောင်းစုဝင်ကြီးနော်ဆူဆနာလက်လာဆိုနဲ့တမ်မတ်တီဦးကျော်မိုးထွန်းတို့တက်ရောက်မယ်လို့သိရပါတယ်။အမေစု၏အသက်80ပြည့်မွေးနေ့ကမ်ပိန်းနဲ့အတူမြန်မာဒီမိုကရေစီအရေးနဲ့လူ့ခွင့်ရေးလှုပ်ရှားမှုအတွက်အရေးကြီးသောဆွေးနွေးပွဲတစ်ခုအားခင်မဲရစ်ဒေါအောင်ဆန်းစုကြည်၏တာမနယူးယောက်မြို့မှာဥဆောင်ကျင်းပမယ်လို့ NYCBC ကဖော်ပြပါရယ်။မတ်လ15ရက်အစည်းအဝေးတွင်ခင်မဲရစ်နှင့်အတူကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းအမျိုးသမီးလူငယ်နှင့်ကလေးတငယ်ရေးရာဝန်ကြီးနော်ဆူဆနာလက်လာဆိုဒေါအောင်ဆန်းစုကြည်စီပါရေးတံပီးရှောင်းတာနေတို့လည်းတက်ရောက်မှာဖြစ်ပြီးမြန်မာရေးအတွက်မြန်မာလူမျိုးများအနေဖြင့်လှုပ်ဆောင်နိုင်သည့်လှုပ်ရှားမှုများအကြောင်းတွေ့ဆုံဆွေးနွေးကြမယ်လို့သိရပါတယ်ရှင်။ဆက်လက်ပြီးတော့စစ်ကောင်စီတပ်ကအသေးခံဒရုန်းများအသုံးပြုတိုက်ခိုက်လာ၍တိုင်းရင်းသားနယ်မြေရှိအရက်သားများစုရုံထိတ်လန့်လာတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးပါဦးမယ်။စစ်ကောင်စီတပ်ကအသေးခံဒရုန်းများအသုံးပြုတိုက်ခိုက်လာ၍တိုင်းရင်းသားနယ်မြေရှိအရက်သားများစိုးရိမ်ထိတ်လန့်လာတယ်လို့သတင်းရရှိပါရယ်။2025ခုနှစ်ဇန်နဝါရီလ31ရက်နေ့တွင်စစ်ကောင်စီတပ်သည်အသေးခံဒရုန်း6စင်းဖြင့်ဒူးတတူခရိုင်ဘီလင်းမြို့နယ်တောက်ဦးခီးကျေးရွာအုပ်စုရှိရွာတရွာအတွင်သို့ဘုံကျဲတိုက်ခိုက်ခဲ့ရာဒရုန်း6စင်းအနက်3စင်းသည်ပောက်ခွဲသွားခဲ့ပြီးကျန်3စင်းသည်မပောက်ခွဲဘဲကျန်ရှိခဲ့တယ်လို့သိရှိရပါရယ်။ပောက်ခွဲသွားတဲ့ဒရုန်း3စင်းမှတစ်စင်းသည်ကျေးရွာဘုံတော်ကြီးကျောင်းဝင်းထဲတွင်ကြားရောက်ပောက်ကွဲသွားပြီးကြံနှစ်စင်းသည်ရွာပြင်ပတ်ရှိလေခွင်းတစ်ခုတွင်ကြားရောက်ပောက်ကွဲသွားခဲ့ကပောက်ကွဲမှုအတွင်ထိခိုက်ဒဏ်ရာရရှိမှုများမရှိတော့လေရွာသားများသည့်၎င်းတို့၏လုံခြုံရေးအတွက်စိုးရိမ်နေကြကညဘက်တွင်၎င်းတို့၏နေအိမ်၌မအိပ်ရဲကြဘူးလို့ KHRG ကဖေဖော်ဝါရီလ20ရက်မှာတင်ထုတ်ပြန်ထားပါသည်ဒါအပြင်စစ်ကောင်စီတပ်သားများသည့်စာတင်ကြောင်းများနှင့်ဘာသာရေးအဆောက်အအုံများကိုပိတ်မတ်ထားကမကြကနလေကြောင်းတိုက်ခိုက်မှုများနှင့်ဒရုန်းဖြင့်ဘုံကျဲတိုက်ခိုက်မှုများပြုလုပ်လေ့ရှိသောကြောင့်ရွာသားများသည့်၎င်းတို့၏ကလေးများအားကျောင်းသို့မပို့ရဲကြတော့ဘူးလို့ဆိုထားပါရဲ့ရှင်။အခုနောက်ဆုံးအနေနဲ့ကန့်ကောနယ်မြေမြောက်ပိုင်းခင်ရန်ပြူစောတိရွာမှာစစ်တပ်ကလူအင်အားရိတ်ခါအင်အားဖြည့်တင်နေဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းကပြူစောထီရွာဖြစ်တဲ့ကန်တာရွာအပောင်းဝင်နေရာ၅ခုကိုဒေတာအခြေဆိုင်ပြည်သူတော်လှန်ရေးအဖွဲ့တွေတိုက်ခိုက်သိမ်းပိုက်ပြီးနောက်ပိုင်းကံကောနယ်မြေမြောက်ပိုင်းကခင်ရန်ပြူစောထီရွာမှာစစ်တပ်ကလူအင်အားရိုက်ခါအင်အားဖြည့်တင်းနေတယ်လို့ဒေတာတွင်သတင်းတွေကဆိုပါတယ်မကွေးတိုင်းရောဒေတာကံကောမြို့နယ်မြောက်ပိုင်းကပြူစောထီရွာဖြစ်တဲ့မြောက်ခင်ရန်ကျေးရွာမှာတတဦးလေးစိတ်ကတက်လာတဲ့ဝိုင်းတွဲစစ်ထောက်ပို့လေးရင်မနေ့ဖေဖော်ဝါရီလ19ရက်နေ့ည12နာရီခန့်ကနေတနာရီခွဲခန့်ထိပြန့်ဝဲခဲ့ပြီးလေးရင်ပေါ်ကနေလေဒီတွေနဲ့ရိတ်ခါလက်နဲ့ခဲရန်တုပ်တွေချပေးခဲ့တယ်လို့ဒေတာတွင်သတင်းတွေကိုအသိပေးနေတဲ့ရော်လင်တန်းကအသိပေးထားပါတယ်အဲဒီစစ်လေရင်ဝိုင်းတွဲလေရင်ပေါ်ကလေဒီနဲ့ချပေးတဲ့အထုပ်တွေကိုမြောက်ခင်ရန်ရွာကပြူစောထီအင်အား200ခန့်ဟာတူတင်ဆောင်ဆိုင်ကထွက်ယူခဲ့ကြတယ်လို့လည်းဆိုပါရယ်ဖေဖော်ဝါရီလ16ရက်နေ့နေ့လယ်12နာရီခန့်ကလည်းမုံရွာအခြေဆိုင်အနောက်မြောက်ပိုင်းစစ်ဌာနချုပ်ကနေတက်လာတဲ့ MI-70 ထောက်ပို့ရဟတ်ယာဉ်20နဲ့စစ်မှုထမ်းတပ်သားတစ်အင်အား50ခန့်နဲ့အင်အားလာဖြည့်သွားတယ်လို့လည်းသိရှိရပါရယ်ဒီတပ်သားတစ်အင်အား50ခန့်နဲ့အတူစစ်တပ်လေဒီပရိုမိုတာနှစ်ခုထပ်မင်းလေးကိုပါချပေးခဲ့တယ်လို့လည်းပြောပါရယ်။ကန့်ကောမျိုးနယ်နဲ့နေချင်းထိဆက်နေတဲ့ကလေးမျိုးနယ်တောင်ပိုင်းကပြူစောထီရွာအပောင်းဝင်နေရာ၅ခုကိုဒေတာအခြေဆိုင်တော်လိုင်းအဖွဲ့တွေကအခုရက်ပိုင်းမှာတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာကြောင့်စစ်ကောင်စီဘက်ကလူအင်အားလက်နက်ခဲယမ်းအင်အားတွေထပ်မံဖြည့်နေတာပဲဖြစ်ပါရယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော်မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါရယ်ရှင်။
မင်္ဂလာပါရှင်မနေ့ဖြန်ဖေဖော်ဝါရီလ22ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာအများအပြားတာယာနေပါမယ်ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်တောင်ပိုင်းနဲ့ကချင်ပြည်နယ်မြောက်ဖျားပိုင်းတို့မှာတိမ်အထင်တင်နဲ့တနင်္သာရီကမ်းရိုးတန်းမှာတိမ်အထင်တင်ကနေတိမ်ထူထွက်နိုင်ပါတယ်မိုးအခြေအနေကတော့တနင်္သာရီကမ်းရိုးတန်းတောင်ပိုင်းစွန်းဒေသတွေမှာနေရာကွက်ကြားမိုးရွာနိုင်ပါတယ်မြိတ်ပလောပုတ်ပြင်းနဲ့ကောတောင်းအနီးတစ်ဝိုက်တို့မှာနေ့လယ်3နာရီအချိန်ကစလို့နေရာစိတ်စိတ်မိုးရွာတော်နိုင်ပါတယ်ရွာရံရနှုံး9စင်ဖြစ်ပါတယ်ပင်လယ်ပြင်အခြေအနေကတော့ချင်းခိုင်ကမ်းရိုးတန်းနဲ့မွန်ကမ်းရိုးတန်းတို့မှာလေဟာအရှိတောင်ဘက်ကနေတနအီကို10မိုင်ကနေ -10 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှဲငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။ ARA တိုင်းရန်ကုန်တိုင်းမုံတမကွေနဲ့တနင်္သာရီကမ်းရိုးတန်းတို့မှာလေဟာအရှိဘက်ကနေတနအီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှဲငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်ရှင်။
ရေဒီယို NUG မှဆက်လက်အတန်းလှည့်ပေးနေပါတယ်။အခုအမျိုးသမီးကဏ္ဍအစီအစဉ်မှာတော့တော်လန်ရင်ဤအောင်မြင်ခြင်းအလှကပအပိုင်း149ကိုဖလော်ရာဟန်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။အားလုံးပဲမင်္ဂလာပါ။ယနေ့အချိန်ပညာရေးနဲ့ပတ်သက်ပြီးမြမပြည်မှာတိတ်ကိုကြောက်စရာကောင်းတဲ့ပညာရေးစနစ်ကိုခြိတက်နိုင်ဖို့စစ်ကောင်စီကခြိလှမ်းစတင်နေပါပြီ။ကျမတို့အသက်16ဆက်ခွန်ရွယ်လောက်မှာဝါရပ်ပြန့်တယ်လီဗီရှင်းများကြောင့်လူငယ်များစွာစစ်တကတူဆိုသည့်ထောင်ချောက်ထဲကိုလူဒန်းစားမျိုးစုံရောက်ခဲ့ဘူးကြပြီဖြစ်ပါတယ်။ဒီနေ့အချိန်ဘာကြောင့်စစ်သားလှုပ်လို့သူတွေရှားလာကြသလဲ။ကျမဝန်ထမ်းဘဝမှာဘိုးကြီးဘိုးကလေးများစွာနဲ့ကြုံတွေ့ခဲ့ရဘူးပေမဲ့ဘာကြောင့်သူတို့သားသမီးတွေစစ်တပ်ထဲမသွင်းကြတာလဲ။ဝါရမိုင်းဆိုတာလက်စစ်ကမ်းသက်ဆောင်ဖို့နှစ်မြုပ်ဖွယ်မကောင်းတဲ့စနစ်ကြီးလားစစ်မှုထမ်းဖို့ဤသူကိုအနိုင်ကျင့်ခြင်းအာဏာရှင်စနစ်ကိုလက်အုပ်ချီနေသူသူတော်ကောင်းဟန်ဆောင်နေသူတွေကမိမိတို့သားသမီးတွေကိုရှောင်တိန်ခွင့်လူရလူကြောင်းလုံနေကြတာဘာကြောင့်လဲကျမအတွက်အဖြေကရှင်းပါတယ်အပေါ်ယံတနခါလင်းကြပြီးအတွင်မနောကနေတကောစားလွမြောက်ရာလွမြောက်ကြောင်းဘဝတွေမှာရှင်သန်နေကြသူတွေပါ။ဘာနဲ့တူလဲဆိုလက်နောက်ပြန်လက်အုပ်ချီနေသူတွေလို့မြင်သလိုမိမိကိုယ်ကိုမိမိလိန်ညာနေကြသူတွေပါ။ပညာရေးကြောင်းဆက်ရမယ်ဆိုရင်အတန်းပညာတိုင်းအတွက်စစ်မှုထမ်းသည့်ဥပဒေမှညီတိအကျိုးပြုပုံရည်ရွယ်ချက်စတဲ့မကောင်းတဲ့အချက်တွေကိုကောင်းတဲ့အချက်တွေဖြစ်လို့ယူဖန်တီးနေသည့်ပညာရေးလို့လည်းမြင်မိပါတယ်ကလေးများရဲ့စိတ်နှစ်စိတ်ထားသည်အသက်ရွယ်လိုက်ပြောင်းလဲမှုရှိသလိုမွေးဖွားလာသည့်အတိုင်းဝိုင်းလူနေမှုအဆင့်တန်းလိုက်မြမနိုင်ငံရှိကျောင်းသားလူငယ်များရဲ့အဆင့်တန်းကလည်းကွဲပြားလျက်ရှိနေပါတယ်ဒါအပြင်ယနေ့အချိန်အာဏရှင်လက်အောက်မှဝန်ထမ်းများငွေကြေးချမ်းသာသူစစ်တပ်အတိုင်းဝိုင်းမှမိသားစုများဤသားသမီးများကိုကြည့်မဲဆိုအများအပြားစစ်ကြုံပညာရေးကျောင်းမှာကျောင်းတက်သူမရှိသလောက်ပါပဲ စစ်ကြုံပညာရေးဆိုတာပြည်သူတွေအတွက်တည်တံ့ပညာရေးစနစ်လို့တောင်းဆိုနိုင်ပါသေးတယ်။အခုလိုမသိအပ်သည့်ပညာရေးကိုထက်သွင်းတင်ကြားခြင်းဖြင့်လူငယ်များရဲ့စိတ်နေစိတ်ထားသည်လိမ္မာရင်ကျေးသည်ဆိုသည့်လူချင်းဝန်များပျောက်ဆုံးကခတ်ထန်သည့်စိတ်နှင့်အတွေးပိတ်အသိပညာပဟုတုတများရက်တန်ကဘောင်ခတ်ခံလူငယ်များဖြစ်လာကြမှာဖြစ်ပါတယ်။ဒီအတွက်ပြည်သူတွေဘက်မှမိမိတို့သားသမီးများပညာတက်တယောက်ဖြစ်ဖို့ဆိုသည့်ထက်အသိပညာမဲ့လူငယ်များဘဝမရောက်သွားကြဖို့ကြိုတင်ကာကွယ်နိုင်ဖို့လိုသလိုဆရာဆရာမများကိုယ်တိုင်ကလည်းနိုင်ငံတကာပညာရေးကဏ္ဍများကိုလေ့လာဖို့လိုပါတယ်။မကောင်းတဲ့စနစ်ကိုမကောင်းမှန်းသိပါလျက်မိမိမစားခဲ့သောမစားချင်သောအစားအစာများကိုပညာကုန်စည်းစိမ်ကုန်တစ်ခုတည်းနဲ့အပြစ်မဲ့ကလေးများကိုမပြန့်ဝေကြဖို့အထူးတတိပြုရမှာပါနိုင်ငံတနိုင်ငံအတွက်လူငယ်များရဲ့အတွေးအသည့်ပညာသည်အနာဂတ်ပညာရေးမှသာမိမိတိုင်းပြည်အတွက်စနစ်ကောင်းတစ်ခုကိုသွားကြရတာဖြစ်ပါတယ်မိမိတို့တကူစားကောင်းစားရေးကနေတိုင်းပြည်ပြည့်သည့်အထိပျက်စီးပြည့်နိုင်သည်ဆိုသည်ကိုပြည်သူများပါဝင်ဆရာဆရာမများတတိချက်ဖို့လိုပါလိမ့်မယ်မိဘနဲ့ဆရာတွန်တွဲနေတဲ့ပညာရေးမှာရလာမည်ကလေးတယောက်ရဲ့ပညာရေးခံယူချက်ရည်ရချက်တွေဆိုတာတိတ်ကိုရင်ကျေးလိမ်မာထက်မြက်တဲ့ပန်းကလေးတွေပဲဖြစ်ဖို့လမ်းညွန်ပေးကြရမှာဖြစ်ပါတယ်ဒီအချက်ကိုလွန်ဆန်းပြီးမိဘနဲ့ဆရာတစ်ချိတ်တည်းတညံတည်းပူးပေါင်းကြပြီးအလွယ်လေးနဲ့တကူစားဘဝတွေကိုတည်ဆောက်နေကြမယ်ဆိုရင်မိမိတို့သားသမီးများရဲ့အသည့်မှာအကောင်းအဆိုးတပန်းနဲ့အာတမကိုမခွဲခြားတတ်တော့ပဲလူငယ်များရဲ့ရင်ထဲမှာလက်ပစ်ဘုံတွေသာစုပ်ကန်လာကြမှာဖြစ်ပါတယ်။ဒါကြောင့်ယနေ့အချိန်ထိကျမတို့ပြည်သူတွေတတိထားမဲ့အချက်ဖြစ်သည့်စစ်ကြုံပညာရေးစနစ်သည်ဂိုင်းပြည်အတွက်ကောင်းသောရလတ်များတည်ဆောင်လာသည့်ပညာရေးလားဒါမှမဟုတ်မိမိတို့သားငယ်သမီးငယ်များအတွက်တကယ့်ပညာရေးလားရွှေရည်စိမ်ပညာရေးဆိုတာလာကိုခွဲခြားသိနိုင်ဖို့တော့လိုနေပါပြီ။အရေးအကြီးဆုံးကလူငယ်များရဲ့အနာဂတ်ကိုမပျက်စီးပြစ်မိဖို့အများကြီးဂရုစိုက်ကြရမှာဖြစ်ပါတယ်။ယနေ့အချိန်အနေထားအရပြည်သူတွေအနေနဲ့ပညာရေးစနစ်သည်ဆရာဆရာမများမှသာလုံပိုင်ခွင့်တစ်ခုလို့မယူဆကြပါနဲ့။မြမပြည်ရဲ့ယနေ့အချိန်ဖြစ်ပျက်များအရမိဘများကပါမိမိသားသမီးများရဲ့ပညာရေးကိုမိမိကိုယ်တိုင်ရွေးချယ်ဦးဆောင်လန်းညွန်ပေးနိုင်သည့်အရေးချင်းရှိမှသာခေတ်ကောင်းစနစ်ကောင်းမှရှင်သန်ခွင့်ရကြမှာဖြစ်ပါတယ်။အခုဆိုရင်ပြည်သူတွေအနေနဲ့အခက်အခဲဒုက္ခမျိုးစုံရင်ဆိုင်နေရချိန်မှာဒီလိုချိန်မှာစစ်ကောင်းဆောင်မှတနေ့ပြီးတနေ့စနစ်မရှိစီးမရှိကမ်းမရှိထုတ်ပြန်နေတဲ့စာရွက်ပုံမှစာတွေကလည်းပလူပြန်လို့ပါပဲ။မြေပြင်အခြေအနေမှာလဲပြည်သူတွေဒုက္ခကမိမိတို့ရဲ့အသေးအိုးအိမ်စည်းစိမ်မိမိတို့ကိုယ်တိုင်ကာကွယ်စောင့်ရှောက်နေရတဲ့အဖြစ်ပါအဆိုးရွားဆုံးအခြေအနေဖြစ်နေတဲ့လေရင်သံဘုံသံများအကြပြေးရင်းလွှားရင်အခြေမဲ့နေမဲ့ဘဝတွေကလည်းနေရာဒေသဆုံးမှာပြန်ကျဲလို့နေပါပြီကျမတို့လိုချင်တဲ့ပန်းနိုင်ဆိုတာပြန်ကျဲနေသည့်ပြည်သူတွေရဲ့ဘဝတွေမဟုတ်ပါဘူးအစိုးကိုလည်းရင်ဆိုင်ကြရမှာဖြစ်သလိုအကောင်းဆုံးဆိုသည့်နေရာများကိုပြည်သူအားလုံးပိုင်ဆိုင်ခွင့်ရဖို့တော့လိုပါလိမ့်မယ်။ဒါကြောင့်ပြည်သူများရဲ့စီလုံးမှုအားဆိုတာတော်လှန်ရေး၏အောင်မြင်မှုအလကဘာတိဆောက်ရမှာအလွန်အင်မတန်မှအရေးကြီးသည့်အချက်ဆိုသည့်ကိုထောက်ပြရင်ပြည်သူတွေခုခံစစ်အောင်မြင်ကြပါစေ။အားလုံးကိုကျေးဇူးတင်ပါတယ်။
ရေဒီယို NUG ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတော့ကရင်နီကြားဘာသာဖြင့်တပတ်အတွင်းသတင်းများကိုခူးရယ်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်ပွဲမှုဖက်စီလို့ပြည်တမှုပဲစဉ်ခွန်ရအရှုခဲရေဒီယို NUG တနွေကူအရိကြရင်နဟိစုထေလူပဲစီနာကရာလီငို့နပါဘာမှခူးရယ်နေပြန်ကလုလရီကယနာမအဘေကယနာလေကထေကနုနီတုဒေကယလီကေကူအညေခွာလီပါယင်းန မေပလော့ချီနီဒီနာဂရီနီစတိတ်အင်မီဂရေးရှင်းအပလော့မှုစီအငင်း KNDF ငေဖရက်တဖရက်ကလီအဒူကူမာဝီနာရောတတုထျအဟိကန်နီဒီဖွေးနာပရေဂရီနီစတိတ်အင်မီဂရေးရှင်းအပလော့မှုယင်နာမှာအစီမေနီဒီနာအစီတိမ်မေဖုနာပါပေမာပေလိုဘေမေနီဒီပေတိမ်မေဖုနုထီချီနီဒီကေဂူဖွေးနာအခဲကေယာလေးကထေကနီနီဒီစီနာမှာထီချီနီဒီအငင်းတပတ်တရီဘဲနီဒီအငိမြမမေတရားဘဲနီဒီအငိတပြတချက်ထုထေနီဒီတကဟိနာမဘေမေလီပလိုဘဲနီဒီအငိယင်နာမအီမီဂရေးရှင်းတမေအကလကလိုဖွေးနာပရေပေယင်းနဘေထော်နီယာနီဒီဘေဒေါ်ဆုခါလေးဖွေးဟိနာမအီထော်နီယာမာနီယာနီဒီဖုနုနာမေနီဒီတခြားတပတမေဟိနာမမေနီဒီဖုနုကျက်လက်တဖိုင်ယင်းနီဒီတခြားတပဟိနာမဘေဂျဆုလူပလိုနီဒီဖုနုရေလော့ပီနာမဘေဘေဖြစ်နီဒီတရာဖုနာပရေယင်းနာမဒေါ်ဖုဆုဖုစီဘေဘေရှစ်ဖရီစီဘေဘေလောပီနာမဘေမေနီဒီကက်လီပါဖုနအဟိကန်နီဒီယနာပရေဘေလက်ထေကနီနီဒီခွကက်ယနာမဘေဘေတကောတခေနီဒီပနေဖုနထင်တပြတဲ့ရှေဦးနီဒီဟေနာမတကောတခေဘေနီဒီဖရစနီတရာဖုနပရေဟေနာမစင်ငီနီဒီနာတရီတေကြာယနာပဲကေယာလီကေကူလိထိချေနီဒီတရာအဒူခုနာငေဖရဖရတရာအဒူခုတော့ယင်းနပလူပလူယနာရောမေမမေဒီယကျားချန်နီဒီလူတက်တရားခုဖုနဘေဖေဝါရီလရှင်နာညူငီနကီယာလီကေအပလက်ကိုရှုခဲဘလူးဘလူးရင်နာရောဒီထေလူနီကြဒီမီလာရီကြဖွေးနာပရေဘေဖေဝါရီလရှင်နာညူငီမော်လီအခဲရင်နကီယာလီကေအပလက်ကိုရှုခဲရင်နာရောအိုင်အန်နီဒီဘလူးဘလူးဖုနထဘလူးဘလူးစာပယ်ရှင်နာဆူဖရေရင်နဟျာထျာတူနီဒီရင်နာပရေတေကူကူရင်နာမှာအပလက်ကိုရှုခဲဘလူးဘလူးလစ်ကျူရာတာနီဒီဥပဒေအကလက်ကလိုစီနာလစ်တချီနီဂျေအငေကော်မတီရင်နာမှာစီတရာဒါနီဒူကော်မတီဖူရှင်နာတဖရက်အထလေဘောဆူပေါ်လာထီချင်းနီဒူနာဒုခုရူတီကီကော်မတီအင်နာမကော်မတီဖူညာဖရက်အစီပေတာတရီတရာနီဒူဖူနုပလူပလူအင်နာနောမေမာမေဒီယာနီကတူဖူအင်နာဖရက်နေတုတိုကရာလီကီကူလက်ထီချင်းနီဒူတရာအဒူခုအင်နာမအထထာနီကတူမာဂရက်ဖူနုထညေဖရက်တဖရက်လက်ထီချင်းနီဒူတရာအဒူခုတေအင်နာမအထဒါနီဒူရူစီဖူနုအစီလက်ဆန်နီဒီအမူတရာကူအခုအင်နုပလူပလူအင်နာရောဒင်ညာမေမာမေဒီယာနီကတူလူဖူနုဟိနမစင်ငေနီဒူနာတရီထေကယာအင်နာဖရက်ကီယာလီကေကူညာတီကီနာဖရီယူတီကေကေကူခါလေဂလီမဲစီလောက်ကျန်နိုလနီတူခါလေပွိုင်ညာရီလူရဲ့ရှင်နာဆူခါလေယင်းနကီယာလီဂလီကေအီနာရောဆပါပဲနီကတူဖုန်နထအဖြစ်တူနီနီတူရှင်ညာရှိလူအဲ့ဒကီဖုန်နဟိနာမခေအီတဲ့ယင်ညာယင်နာရောတက်ဆူစင်ငီနီကတူယင်နာပရဲဂလီမဲကောက်စီတကီယင်နာမအစီအိုနီဒီအနာဆူရှိလောက်ဖုန်နထအနီဒီနာတောက်ကဒိုခါလေယင်းနဘေဖေဝါရီလရှင်နာစင်ငီနအဆပါဘေနီကတူဖုန်ဟိနမစင်ငီနီတူကလီမဲကောက်စီစီအိုကျန်နိုလနီတူခါလီတကူတောက်ကဒိုယီနအဆပါဘေနီကတူဖုန်ဟော့ကီယာလီကေဂလီခေအီကလီအဒူခုဘုံမှုတူဖုံးနိုင်ရင်တော့မြမမေတ္တတက်ဆူစင်ငီနီကတူယီနာပဲတောက်ကဒိုခါလီယီနာမှာကလီမဲကောက်စီအပလော့မှုယီနအစီဟယ်ရီအိုနီတူအဖရဲလူရှေလခါလီဖုန်ထဖေဖော်ဝါရီလရှင်နာညီငီယီနဘေကီယာလီကလီခေအီတကီယီနာရောအစပါနီဒီလူနာရှင်ယာပရိုဒူစီဒရိုစီဖုန်ထဂလီမကောက်စီအပလော့မှုစီနာရောစီဟာခဲချူနီဒီနာကဆဖော်ဒူစီနာမအိုနီဒီအလိထေကလျာနီကတူဂလီမတဟေနာမထေကလျာချစ်တူနီဒီဒပရကိမူကူရိုက်ဆမ်မုံခါလီဖုန်ဟေနာမစင်ငီနီဒီအလိထေကျန်နီဒီဒီဇမာလဲနီရှင်နာတူငီယီနဂီယာလီကီနာဖရီယူချီကေကေကူဂလီမကောက်စီအပလော့မှုစီလေအိုနီဒီမလာယူခါလီယီနဂီယာလီကေကလီခေအင်ရောအစာပါပဲနိကြသူဖွင့်နာခဲရှင်နာပလော့ဒူစီရှင်နာရှီလူစီနာမအဖြစ်နိအန်နီဒူဖွင့်နဟိနာမစင်ငင်းနီဒီနာတရီတေကြဖွင့်နာပဲခွန်ညာဟိစုထေလူပဲစီရေဒီယိုအန်ယူဂျီသနွေကိုရီကြမှာထနိကြသူပြဟနိဒာနီဒူပွားမှုဖက်စီလော့ပလီအမှုရေအတွေ့အသက်ဆယ်နီလော့ဒူပွန်းနတ်တဖဲပါနီဒေပွိတရေ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုပြန်တရနာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာတိုက်ရိုက်ဖမ်းလို့နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားမြို့မှာဆိုရရင်စက်တော်ရင်ခရီးအချက်အလက်တွေလုပ်ပြီးတော့ကြားတာက ထုတ်လင်းနေတဲ့ Radio Energy ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ Radio Energy ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်